2016ခုနှစ်ငင်းကြိုင်းနိုဘယ်ဆုရခဲ့တဲ့ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကသူ့ရဲ့စုငွေကိုကိုလံဘီယာအစုအနဲ့ FARC တပုံတွေချာနှစ်ပေါင်း50ကျပ်ပြည်တွင်းစစ်တမ်းခံရသူတွေအတွက်ပေးလှူမယ်လို့ပြောပါတယ်။သမ္မတဆန်တိုစ်ဒီနှစ်အစောပိုင်းတပုံတွေနဲ့ငင်းကြိုင်းသဘောတူညီချက်ရအောင်လုပ်နိုင်ခဲ့တဲ့အတွက်တောက်ကြံတဲ့ကငင်းကြိုင်းနိုဘယ်ဆုရခဲ့တာဖြစ်ပြီးစုငွေအမေရိကန်ဒေါ်လာ6သိန်းကျော်ရရှိမှာဖြစ်ပါတယ်။ဒီငွေတွေကိုနိုင်ငံတွင်းပြန်လည်သွေးစည်းရေးနဲ့စစ်တမ်းခံရသူတွေအတွက်စီမံကိန်းတွေအုပ်ပြန်ချတာတွေဒါမှမဟုတ်အစီအစဉ်တွေလှုပ်ဆောင်အောင်သုံးဖို့လှူဒါန်းမယ်လို့တနင်္ဂနွေနေ့မှာပြောပါလေရရှိထားတဲ့ငင်းကြိုင်းသဘောတူညီချက်ကိုလက်မခံကြောင်းကိုလံပြနိုင်ငံသားတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပဲမဲပေးပေမဲ့သူကတော့သဘုံတွင်နဲ့ငင်းကြိုင်းရတဲ့အထိလုပ်မယ်လို့ကတိပေးပါလေအခုရထားတဲ့သဘောတူညီချက်အတွက်ညှိနှိုင်းမှုတွေဇက်တိုက်လုပ်ပြီးငင်းကြိုင်းကိုထိန်းနိုင်အောင်ထက်ဖို့မယ်လို့လည်းပြောပါလေ2002ခုနှစ်တုန်းကကိုလံပြအနောက်ပိုင်းကဘိုဂျာယာမြို့ကလေးကိုသဘုံတွင်ထိန်းချုပ်ဖို့ကြိုးစားရင်းလူပေါင်း100ကျော်တည်ဆောက်ရတဲ့ဘုံပေါက်ကွဲတဲ့ဖျားเจ้าမှာအခမ်းအနားချင်းပါတော့သမရဆန်တိုစ်ကအခုလိုပြောတာပါနှစ်ပေါင်း50အတွင်းတိုက်ပွဲတွေကြောင့်တည်ဆောက်ခဲ့ရသူက2သိန်းခွဲကျော်ရှိပါတယ်ဒီသဘောတူညီချက်ကလည်း FARC သဘုံတွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေလူစုလိုက်ပြုံးတဲ့တပ်ဖြတ်မှုတွေအတွက်ထိုက်တဲ့နဲ့ပြင်းထန်ပြစ်ဒဏ်မကျခံရပဲလွတ်မြောက်ခွင့်ပေးထားတာကိုကိုလံပြနိုင်ငံသားတွေကမကြေမနက်ဒေါသထွက်ပြီးမဲပေးကောက်ွက်ခဲ့ကြတာပါ